တနင်္ဂနွေပြစ်ခတ်တိုက်ခတ်မှုရစဲသဘောတူစာချုပ် NC လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ 7NCSEAO Summit ကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီလ18ရက်နေ့ကနေ19ရက်နေ့အထိ3ရက်ကြာကျင်းပဖို့ပြင်ဆင်ထားကြရာကဒီလ18ရက်နေ့မှာစီဝေးပြီးဆုံးခဲ့ပါတယ်ဒီစီဝေးမှာအဓိကဆွေးနွေးဆုံးဖြတ်ခဲ့တာက NC လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့မဟာမိတ်အဖွဲ့ 7EAO Alliance အဖြစ်ပြောင်းလဲဖွဲ့စည်းရေးဖြစ်ကြောင်းပြောဆိုခွင့်ရှိသူဘုံမူကြီးစောကျော်ညွန့်က VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ 7E ကို Summit ခေါ်ရတဲ့ရည်ချက်ကလည်းအဓိကတော့ကျွန်တော်တို့စီဖွဲ့မှုအပြည့်နဲ့ဆက်ဆက်ဒီမြန်မာပြည်ဖြစ်စဉ်ကိုဒီကွာသွားလို့ရအောင်ဆိုပြီးတော့ရည်ရွယ်ချက်ကျွန်တော်တို့ခေါ်ခြင်းဖြစ်တယ်အဲ့ဒါကိုအတူတူချက်ရည်နိုင်မှုကျေပေါ်လीကျွန်တော်တို့ကဒီလိုပဲဒီနေ့တော့ဒီစီမားတဲ့အလာတဲ့ပြည်ကောင်းဆောင်ကြီးဖြစ်မှာပဲကျွန်တော်တို့ကအပြာရောမိမန်ချင်းတို့ဒါကွန်နပွဲအတွက်အတူတကွာဆက်ဆက်သွားမယ်စူပါမူပြည်နေတဲ့ကျွန်တော်တို့အတူတူလိုက်နိုင်ခဲ့တယ်ဆိုတာကတော့ဒါအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်
2015ခုနှစ် NC လက်မှတ်ထိုးပြီးတဲ့နောက်တိုင်းဒေသနဲ့ကန်အဖွဲ့တွေကငင်းချင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ကိုဖွဲ့စည်းခဲ့တာပါ2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်မှာ PPSD မှာပါဝင်တဲ့အဖွဲ့10ဖွဲ့မစုံလင်တော့တာကြောင့်အချိန်၄လတာပြင်ဆင်ပြီးတော့ 7EAO Alliance ကိုအစ်စ်ဖွဲ့စည်းခဲ့တာပါအစ်စ်ဖွဲ့စည်းလိုက်ပြီးမှမူလရည်ရွယ်ချက်နဲ့လုပ်ငန်းစဉ်တွေအပြောင်းအလဲမရှိဘဲနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သက်ဆိုင်သူအားလုံးပါဝင်တဲ့အတိတ်ပဲပြည့်ဝတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ဖို့လက်ရှိပြည်ပခကာလမှာပြည်သူတွေကိုကာကွယ်ဖို့နဲ့လူသားချင်းဆိုင်ရာစာနာမှုအကူအညီပေးရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့စတာတွေကိုအဓိကထားကြောင်းလည်းပြောပါတယ်အစ်စ်ဖွဲ့စည်းလိုက်တဲ့တိုင်းရင်းသားလက်နက်ကန်ခုနှစ်ဖွဲ့ရဲ့မဟာမိတ်အဖွဲ့ 7EAO Alliance အဖွဲ့မှာရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်မျိုးသားအစည်းအရုံးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNU KNLPC လာဟူဒီမိုကရက်တစ်အစည်းအရုံး LDU မွန်ပြည်သက်ပါတီ NLSP ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ပါဝင်တာဖြစ်ပါတယ်ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဥက္ကဋ္ဌဗိုလ်ချုပ်ခွန်သူရင်ကအစ်စ်ဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့မှာသူတို့မပါဝင်ကြောင်းပြောပါတယ
်ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ PNL ကပြီးခဲ့တဲ့တလကျော်ကတည်းကစီရေးပဋိပက္ခတွေစဖြစ်တဲ့ကာလဖြစ်ပါတယ်အဲဒီလိုဖြစ်တဲ့အခါကျတော့အခုသွားတဲ့ခုနဖွဲ့အစည်းအဝေးမှာလည်းပဲကျွန်တော်တို့ဘဟုကော်မတီရဲ့အဆုံးဖက်ချက်မဟုတ်ပါဘူးအာဆိုလိုတာကတော့ဘဟုကော်မတီဆုံးဖက်ချက်မပါတဲ့အခါကျတော့ခုနဖွဲ့ဖွဲ့တဲ့ကိစ္စမှာကျွန်တော်တို့ PNL ကပါဝင်ရှိမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်။ EAO ခုနဖွဲ့ရဲ့ထိပ်သီးအစည်းအဝေးကို PNL နာယကဘုံမူကြီးခွန်ဥကာကဥဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။ PNL PNL အဖွဲ့ဟာစစ်ကောင်စီနဲ့ PNA ပအုပ်ပြည်သူ့စစ်ပူးပေါင်းတပ်တွေနဲ့ဖေဖော်ဝါရီလ22ရက်နေ့ကတည်းကရှမ်းပြည်ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့စီဆိုင်နဲ့ဟိုပုံးမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေခဲ့တာလည်းဖြစ်ပါတယ်။ PNL ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတယ်လို့လက်ရှိစစ်ကောင်စီနဲ့လည်းငင်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့10ဖွဲ့မှလည်းတစ်ဖွဲ့အပါဝင်ဖြစ်ပါတယ်။လက်တလောတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးတဲ့နောက် NCA အပေါ်သဘောထားနဲ့ငင်းချမ်းရေးဆွေးနွေးမဲ့အခြေအနေမှာတော့ဗိုလ်ချုပ်ခွန်သူရင်ကအခုလိုဆက်ပြောပါတယ
်။ NCA ကတော့သူ့ရဲ့စာချုပ်အပိုင်းကတော့ရှိနေမှာပေါ့လေ။အဲ့တော့ NCA စာချုပ်ပါအချက်တွေကနိုင်ငံရေးရဲ့ရလတ်ကောင်းကိုအဖြေမထုတ်ပေးနိုင်ဘူးဆိုတဲ့အနေထားတော့ဖြစ်သွားမှာပေါ့ခင်ဗျ။ဒီကိစ္စကတော့တပိုင်းပြည်လုံးမှာဖြစ်ပျက်နေတဲ့နိုင်ငံရေးအလဲအပြောင်းပေါ်မှာပဲမူတည်ပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံရေးနဲ့ PNL ရဲ့ရည်တည်ချက်ကိုလည်းအခုလိုပြောဆိုပါတယ
်အခုဖြစ်နေတဲ့ပဋိပက္ခက2020ရွေးကောက်ပွဲပြီးတဲ့နောက်မှာပုံမှန်ကြီးကျယ်လာတယ်လို့ပဲပြောရမှာပဲဖြစ်ပါတယ်အခုဒီစီရေးပဋိပက္ခတွေဖြစ်နေမှုနဲ့တော်လာမှုတွေဖြစ်ပေါ်လာတာကနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတဲ့ကိစ္စရပ်ပဲဖြစ်ပါတယ်။အဲကျွန်တော်တို့တိုင်းပြည်မှာတော်လှန်မှုတွေကိုပပျောက်စေချင်တယ်ဆိုရင်တော့ဖြစ်နေမှုကင်းစင်တဲ့တိုင်းပြည်တစ်ခုဖြစ်အောင်တော့တည်ဆောက်ဖို့လိုပါတယ်။အဲတော့ကျွန်တော်တို့လည်းပဲဖြစ်နေမှုကင်းစင်ပြီးတော့မှတိုးတက်တဲ့နိုင်ငံဖြစ်ဖို့လူတိုင်းလူတိုင်းကလူမျိုးစုအတိုင်းကတန်းတူတဲ့အခွင့်အရေးရရှိဖို့အတွက်ကိုတော့ကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲဝင်သွားဦးမှာပဲဖြစ်ပါတယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကန်အဖွဲ့20လောက်ရှိတဲ့အနက်မှာတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးစာချုပ် NCA ကိုအဖွဲ့10ဖွဲ့ကလက်မှတ်ရေးထိုးထားတာပါ2021ခုနှစ်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပင်မကရင်အမျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့နဲ့ Sikongsi da jama taipuari pian pikkebar. Pigare fevoi laga jimbare mumbide party NNSP e Sergei Miao Nilagan Apima NNSP Kongsong Chuga Mumbide party se anashin taipei sure namene. Apoi kugu ditambiro sikongsi gu pianle taikai kebar.